ချမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တဲကတိုက်ပွဲတွေဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်27ရာစုပင်လုံညီလာခံစတင်တဲ့နောက်ပိုင်းမှာပေါ်လာတာပါငြိမ်းချမ်းရေးအတွက် NCA ကိုလက်မှတ်ရေးထိုးကြဖို့အစိုးရဘက်ကစော်ဩနေချိန်မှာပဲမြောက်ပိုင်းမဟာမိတ်အဖွဲ့ဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစ်တခုလည်းထပ်မံပေါ်ပေါလာတာဖြစ်ပါတယ်ဒီအဖွဲ့မှာတောင်းပလောင်ကိုကအဖွဲ့နဲ့အတူ KIA တပ်ဖွဲ့တွေပူးပေါင်းလာတာတွေ့မြင်ရပါတယ်ပထမဆုံးရှမ်းပြည်မြောက်ပိုင်း105မိုင်ကုန်သွယ်ရေးဆုံမှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့ဇက်တိုက်ဆိုသလိုရှမ်းပြည်နယ်တွင်မှာကချင်ပြည်နယ်တွင်မှာပါတိုက်ပွဲတွေပြင်းထန်လာပါတယ်အခုလိုတိုက်ပွဲတွေဖြစ်လာတော့မြေစာပင်ဖြစ်ရသူကဒေသခံတွေဖြစ်ပါတယ်။အိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးကြရပါတယ်။တချို့ဆိုနေဆက်ဖြတ်ပြီးတရုတ်ပြည်ဘက်ပြေးသူတွေပြေးခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာနဲ့အနီးဆုံးမြို့တွေစီကိုပြေးကြပါတယ်။စစ်ပြေးဒုက္ခသည်တွေဟာလွန်ခဲ့တဲ့9နှစ်ကျော်အစိုးရတပ်များနဲ့ KIA တို့အပြစ်ခတ်ရဆဲရေးသဘောတူညီချက်တွေပြက်ပြယ်ခဲ့တဲ့အချိန်ကစပြီးကိုယ်အိမ်ကိုမပြန်နိုင်သူတွေဟာသိမ်းကနန်းအထိရှိနေတာဖြစ်ပါတယ်။အခုတော့ထတ်တိုးလာတဲ့နောက်တိုးဒုက္ခတွေနဲ့မြန်မာပြည်မြောက်ပိုင်းဟာအကြီးတန်းလို့နေပါပြီ။ဒီဇင်ဘာလ6ရက်နေ့ကတော့ပြည်သူ့လှုပ်ရှားမှုကွန်ရက်အဖွဲ့ကဥဆောင်ပြီးစစ်ပွဲတွေရပ်တန့်ဖို့စာနာတွေဖော်ထုတ်ခဲ့ကြပါတယ်။အဖွဲ့ကဥခင်စုပြောတာက
ဘယ်သူပဲနိုင်နိုင်တကယ်နှစ်နာဆုံးရှုံးကြရတာကတော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်ထောင်စုရဲ့ညီအစ်ကိုမောင်နှမတွေပဲဖြစ်ပါတယ်။ဒါကြောင့်မလို့ဘယ်လိုအကြောင်းကြောင့်နဲ့မှဒီစစ်ပွဲတွေကိုကျွန်တော်တို့မဖြစ်စေချင်ပါဘူး။အမြန်ဆုံးရပ်တန့်ပြီးတော့ကျွန်တော်တို့အေးချမ်းသာယာတဲ့ပြည်ထောင်စုကြီးကိုဖြစ်စေချင်တဲ့ဆန္ဒနဲ့ဆန္ဒဖော်ထုတ်ရတာဖြစ်ပါတယ်
။ဒီဖွဲ့ဟာအလံပြူလှုပ်ရှားမှုလို့အမည်တင်ပြီးလှုပ်ရှားခဲ့တာပါ။တကယ်ကစစ်ပွဲတွေရဲ့သဘောတရားအရအလံပြူတင်နေဆိုတာအရှုံးပေးလိုက်တာမျိုးဖြစ်နေလို့ဒီလှုပ်ရှားမှုကြောင့်တိုင်းပြည်ကိုအသက်ပေးကာကွယ်နေတဲ့တပ်မတော်သားတွေစိတ်ဓာတ်ကျစေတယ်လို့ယူဆသူတွေလည်းရှိပါတယ်။ဒါကြောင့်ဒီဇင်ဘာလ18ရက်နေ့မှာတမရော်ကိုထောက်ခံတဲ့စစ်ပွဲတွေကိုထောက်ခံတဲ့တံပြန်လှုပ်ရှားမှုတစ်ခုပေါ်ပေါက်လာပါတယ်။ဒီလှုပ်ရှားမှုမှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဥလဆွေကခုလိုပြောပါတယ်
။ချူယောင်ဆိုတာကနော် white flag ဆိုတာအဲသရန္ဓာလက်နှချတဲ့အဲသဘောကိုဆောင်တဲ့အတွက်ကြောင့်မလို့ဘာလို့လက်နှချမှာလဲကိုယ်စီလေးလာတိုက်ပြီးတယ်မူဆေကိုလာတိုက်တယ်စစ်တီးပွဲုံတာအမျိုးသမီးတွေတီးတယ်ကားသမားတွေတီးတယ်ဒါကိုတက်ကပြန်တိုက်တာကိုဟိုဘာရှိလို့ချူရောင်လက်နှချမှာလဲဆိုပြီးတော့ဒီလိုမျိုးတုံ့ပြန်လာတာတွေဖြစ်တယ
်ပြုလုပ်တဲ့ပွဲဟာတမတော်သားတွေစိတ်သက်မကြအောင်လုပ်တဲ့ပွဲလို့ဆိုပေမဲ့စစ်ပွဲတွေကိုအပြတ်တိုက်လက်နှက်ကင်တွေကိုအပြတ်ရှင်းမှုလှုံ့ဆော်နေတာဖြစ်တယ်လို့ဝေဖန်သူတွေရှိပါတယ်အဲ့ဒီပွဲမှာဥလဆွေပြောသွားတာက
အခုလက်နှက်ကင်ပြီးတော့တော်လန်နေတဲ့တောင်းကြနေတဲ့ပုံကိုယ်တွေဟာဘယ်အစိုးရလာလာတော်လန်နေမဲ့လူတွေဖြစ်တယ်ဘယ်တော့မှညှိလို့ရမယ့်လူတွေမဟုတ်ဘူးဘယ်အစိုးရတက်တဲ့ပုံကံနေတဲ့အဖွဲ့တွေကိုဘယ်အစိုးရတက်တဲ့တည်မြဲနေတဲ့တပ်မတော်ကဆက်လက်ပြီးတော့ခြေမုံတိုက်ခိုက်နေမယ်ဒီတပ်မတော်ကိုကျွန်တော်တို့အလေးနဲ့ထောက်ခံပါတယ်လို့တင်ပြရင်းညီကုန်းချုပ်ပါတယ်ခင်ဗျာ
ဒီထောက်ခံပွဲကိုလူမှုရေးအဖွဲ့30ကျော်က UCB စီစဉ်တာလို့ဆိုပေမဲ့ဒီဆန္ဒဖော်ထုတ်ပွဲရဲ့နောက်ပိုင်းမှာဝေဖန်မှုတွေထပ်ပြီးပေါ်ပေါက်လာပါတယ်ဒီအဖွဲ့ဟာအရင်အစိုးရအဖွဲ့နဲ့ပတ်သက်သူတွေဖြစ်တယ်အစိုးရနဲ့တပ်မတော်ကြားတိုင်းသားတွေကြားမှာတတ်ရှုံနေတာလို့ဝေဖန်မှုတွေရှိလာပါတယ်။လူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ပြောပြတာက
ရခင်အစိုးရဟောင်းဖွဲ့ကဒါမဲ့ချူရွေးကောက်ပွဲကိုနောက်လာမဲ့ရွေးကောက်ပွဲကာလအတွက်ပါသူတို့အစင်းသင့်ဖွဲ့စည်းထားတဲ့ကွန်ရက်တွေကိုအသုံးချပြီးတော့လက်ရှိအစိုးရကိုထောက်ခံတယ်လို့နဲ့ပြည်ရင်းစစ်ပေါ်မှာဟလာဂျူလူကထောက်ခံတယ်ဆိုတဲ့ပုံရိပ်မျိုးဖြစ်အောင်တိုင်းရင်းသားအတုလို့ယူဆလို့ရတဲ့တိုင်းသားပေါင်းများစွာကလည်းအခုတော်တော်လေးလက်ညှိုးပြန်ထိုးလာတာကိုတွေ့ရတာကိုစက်မတော်ရရှိဟောင်းကြီးတချို့ကပါဒီကိစ္စပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လာတာကိုတွေ့ရတဲ့အခြေအနေဖြစ်သွားတယ်အဲ့တော့အင်အားစုတစုကလက်ရှိအစိုးရကိုပြင်းပြီးတော့ပေါင်းပြီးတော့ထောက်ဆောင်တယ်လို့နဲ့အမတန်အဲတက်မတော်နဲ့လက်ရှိအစိုးရကြားထဲမှာသွေးခွဲလိုက်လို့ဖြစ်သွားတယ်လို့ကျွန်တော်ကတော့သုံးသပ်တယ
်ဒီဇင်ဘာလ18ရက်နေ့ကပြုလုပ်တဲ့ပွဲနဲ့ပတ်သက်ပြီးလူမှုရေးစာမျက်နှာတွေမှာအဓိကဝေဖန်နေကြတာကတော့စာနာဖော်ထုတ်ပွဲကိုတက်ရောက်လာတဲ့တိုင်းရင်းသားတွေဟာအတုတွေဖြစ်တယ်လို့ပြောနေကြတာပါဒီပြောဆိုချက်နဲ့ပတ်သက်ပြီးဥလဆွေပြန်ပြီးခြေပတာက
ဗာပွဲလုံလုံပေါ့ပြည်တော်စုနေလို့လုံတယ်ဗာပွဲတွေညာပွဲတွေလုံတယ်ဆိုရင်တခင်ကရကင်ရှာကတိပင်းရသွားခေါ်ရလဲမရှိဘူးစမ်းပြရသွားခေါ်ရလဲမရှိဘူးကိုယ့်ကိုယောက်ျားယောက်သားတွေလုံကြတယ်အလိရောရှိအခါနာရှိတယ်ဆိုရင်ကိုယ့်ကကိုယ်ပဲပုစုံလေးရှာပြီးတော့ မင်းကကချင်းလုံးငါဆန်းလုံးမဲ့သူလိုမျိုးလောက်ကြတာတော့အရင်ဆုံးကတော့ရှိခဲ့ဘူးလေအခုပွဲမှာတက်လာတဲ့တချင်းကရားကရင်ချင်းမွန်နေဟာတိုင်းရင်းသားတွေအစ်စ်တွေဟုတ်တယ်မဟုတ်ဘူးဆိုတာနဲ့စာရင်သူတို့ဟာ BNN တွေမဟုတ်ဘူးဆိုတာတော့ကျွန်တော်ပြောရဲတယ်ဗ
ျဦးလှဆွေပြောပြသွားတာပါတကယ်ကစာနာပေါ်ထုတ်ပွဲကိုတက်လာတဲ့တိုင်းရင်းသားတွေဟာအတုအစ်စ်ဆိုတဲ့ငင်းကုန်မှုတွေတဲ့ဒီစာနာပေါ်ထုတ်ပွဲကြောင့်အစိုးရအသစ်ဆောင်ရွက်နေတဲ့ငင်းငင်းရင်းလုပ်ငန်းစဉ်တွေကိုတော့ထိခိုက်တာတော့အမှန်ပဲဖြစ်တယ်လို့ဆိုပါတယ်ဗိုလ်ကြီးဟောင်းနေမျိုးစဉ်ပြောပြတာက
21ပင်လုံးကိုတော့ထိခိုက်နိုင်တယ်အခုဆိုမာမေးအင်အားစုတွေတပွဲပြီးတပွဲသူတို့ပေါင်းစုလာတဲ့အခြေအနေတွေတမတော်ဘက်ကလည်းနှစ်ဖက်စစ်နာနှစ်ဖက်ဖြစ်တာပေါ့နောက်ဖက်ဘင်္ဂလီဘက်တစ်ဖက်ကလက်ရှိတိုင်းသားတွေပဲတစ်ဖက်ကစစ်မင်းနာနှစ်ဖက်ဖြစ်နေတဲ့အခြေအနေတွေဒါမဲ့လည်းအစိုးရနဲ့တမတော်ကြားမှာတော့လက်ရှိနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးမဲ့ကြီးကြီးသမရရုံးမဲ့ကြီးကြီးတမတော်ဘက်ကပဲကြီးကြီးအားလုံးကတော့အနည်းဆက်ဆုံးတူညီနေတဲ့အခြေအနေကိုကြီးကြီးအားဖြင့်တော့ဒေါန်ဆန်းစုကြည်နဲ့နိုင်ငံတော်တမတော်ဥဆောင်တဲ့အစိုးရအဖွဲ့ကအမျိုးသားပြန်လည်ရင်ကြားစီရေးစံနှုန်းကိုအနည်းကဆုံးလိမ့်မူပြီးတော့သူတို့ရှိကတ်နေကြတယ်လို့တော့ကျွန်တော်မြင်တယ်ဗျ။ဒါတော်တော်လေးအကဲဆက်မခံတဲ့အနေအထားဖြစ်တယ်လို့ပဲပြောပြရစီ
။ဟုတ်ကဲ့။အစိုးရအသစ်ဖွဲ့စည်းထားတဲ့ငင်းငင်းရေးကော်မရှင်ကပြောနေတာကတော့အစိုးရကတွဲဆုံဆွေးနွေးရေးလမ်းကြောင်းကိုတွားဖို့စာနာရှိတယ်ဆိုတဲ့အတိုင်းလက်နက်ကင်တွေနဲ့လူတဘောတွဲဆုံမှုကတစ်ဆင့်တရားဝင်တွဲဆုံမှုအတွက်မူတွေပေးထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိမှာတော့အချိန်မြင့်တက်လာနေတဲ့တိုက်ပွဲတွေကိုရပ်တန့်မှုကိစ္စအပြင်တိုင်းရင်းသားတွေတောင်းဆိုနေတဲ့တပီလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးကြီးညာဖို့ကိစ္စနဲ့ပတ်သက်လို့တော့ငင်းငင်းရေးကော်မရှင်ရဲ့လုတ်ပိုင်ခွင့်ဘောင်မဟုတ်ဘူးလို့ပြောပါတယ်။သောရရှင်မြခင်ဗျာမကြာခင်ရပိုင်းအတွင်းရောက်ရှိတော့မဲ့2018နှစ်သက်မှာမင်္ဂလာရှိတဲ့သတင်းကောင်းတွေကိုသာကြားလို့နေကြတာပါ။အထူးသဖြင့်ကတော့စစ်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူတွေကိုယ်အိမ်ကိုယ်ရာပြန်နေနိုင်ပြီဆိုရင်ပဲမင်္ဂလာရှိနေပြီမဟုတ်ပါလားခင်ဗျာ